ဒီကိစ္စနဲ့ကလည်းအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံယူဒီကနေ့စတင်မယ့်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့လိုက်ပြီးမြန်မာအစိုးရဘက်ကတော့ပြန်လည်လက်ခံမှုအစဉ်သင်ရှိကြောင်းပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအစီအစဉ်ဆိုင်းငံ့လိုက်တဲ့အကြောင်းရင်းကိုတိတိကျကျမသိရပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာဘက်ကတော့ပြင်ဆင်ထားပြီးကြောင်းဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုခဲ့တာပါ။မမင်းမြင့်ခိုင်ကတင်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်ကိုဇန်နဝါရီ23ရက်နေ့မှာစတင်နေလို့စီစဉ်ထားပြီးမယ်။လိုအပ်ချက်တချို့ကြောင့်အချိန်မီစတင်နိုင်မှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ပို့ဖို့တည့်ရလို့ဇန်နဝါရီ22ရက်နေ့မှာပဲပြောကြားလိုက်တာပါ။ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ဟာအချိန်ယူလုပ်ဆောင်ရတာမို့အခုလိုကြန့်ကြာတာကိုနားလည်သလိုမြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အဆင်သင့်ဖြစ်နေပြီလို့လူမှုဝန်ထမ်းကေဇေးဦးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ဤက VOA ကိုပြောပါရစေ
။နောက်နည်းနေတယ်ဆိုတာတောင်းနေတယ်လို့အောင်ပြောလို့မရသေးတာ23မှာစက်လက်ခံလို့ရပြီဆိုတဲ့ကျွန်တော်တို့ကအချိန်ကြီးဖြစ်ရတာဒါကျွန်တော်ကတောင်းအောင်ကိုယ်ကတစ်ဖက်ကဝင်းကတိချက်တောင်းအောင်ကိုယ့်ရဲ့နေရာမှာခုနကကျွန်တော်ပြောတယ်လေသူအချိန်ယူရတာလည်းရှိနိုင်တယ်။တောင်းနေတဲ့အကြောင်းရင်းဒါပဲဖြစ်နိုင်တာပေါ့နော်။အဲကြာဦးတို့ကျွန်တော်တို့ဘက်ကတော့ပြောလို့ရတာဒါပဲရှိရ။ဘာကြောင့်လဲဆိုတော့ကျွန်တော်ဘက်ကလုံးဝမတောင်းဝန်ရကျွန်တော်လုပ်ထားပြီးပြီ။ကျွန်တော်နိုင်ငံဒီနေ့ ready ဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေပြန်ပို့ဖို့အစီအစဉ်ဟာအီယာမလုပ်ငန်းစဉ်တာဝန်ကြီးဖြစ်တာမို့ဒုက္ခသည်တွေလွဲပြောင်းရေးစခန်းတွေကိုပြင်ဆင်ဖို့နဲ့နေရပြန်မဲ့သူတွေကိုစည်ရင်းကောက်ဖို့အချိန်ယူရမယ်လို့ပြောထားတာပါဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်ကိုအချိန်ကြီးမစတင်နိုင်တာဟာနိုင်ငံအစိုးရကြားနားလည်မှုလွဲရလည်းမဟုတ်တလို့အစီအစဉ်ပြတ်သွားတာလည်းမဟုတ်ဘူးလို့ဒေါက်တာဝင်းမြတ်အေးကအခုလိုရှင်းပြပါတယ
်သဘောတူစာချုပ်ကနှစ်နိုင်ငံကဟိုတဘောတူလို့ဒါအောင်မြင်မှုတစ်ခုအနေနဲ့ဆက်ရုပ်ချုပ်ဆိုနိုင်ခဲ့တယ်။ဒါပေမဲ့အဲ့ဒီစာချုပ်ထဲမှာကနှစ်လပြည့်စတင်လက်ခံနိုင်ပြီလို့ရေးထားတာလေ။ဆိုတော့စတင်လက်ခံနိုင်ပြီဆိုတော့ကျွန်တော်တို့ဘက်ကတာဝန်ရလက်ခံနေပြီဆိုတော့အဲ့ဒီ23ရက်နေ့ကနှစ်လပြည့်ရဲ့အတွက်ကြောင့်အစဉ်အသင့်ကျွန်တော်ကဖြစ်အောင်လုပ်ထားရတာပေါ့နော်။တစ်ဖက်ကပို့တဲ့သူကလည်းသူပို့ဖို့အတွက်ဆိုလို့ရှိရင်သူကအဆင့်ကြီးရအများကြီးရှိရဲ့။ဒီစီစစ်ကြတို့လုပ်ငန်းဆောင်ရတာတို့ဒီပုံစံဖြည့်တာတို့နော်ဒီကဲဒီဂျားကိုတို့ကလည်းဒီဘက်ကမပို့ခင်မှာစခန်းကိုပို့ရတာရှိတာပေါ့နော်ဒီဟိုဒီပြန်လဲပို့စီစခန်းပေါ့ကျွန်တော်ကတော့လက်ခံရေးစခန်းပေါ့အဲ့ဒါတွေကိုစီစဉ်ရတာတို့ဒါဒီမှာဟိုဒီအချိန်ယူနေရတာဖြစ်လိမ့်မယ်ခင်ဗျာကျွန်တော်တို့ကတော့စီရင်ပေးထားတယ် verify လုပ်ထားတယ်ညောင်လို့ပေါ့နော်ဒီဘက်က verify လုပ်ထားတယ်စီရင်တစ်ခုစစ်ပြီးသားစီရင်တစ်ခုပို့ထားတာပေါ့နော်ဆိုတော့အဲ့ဒါကိုအမြန်ပို့လို့ရနိုင်မယ်နီလာတို့တော့စိတ်ရတော့ရပြီဒါပေမဲ့တော့ volunteer အစီဖြစ်တဲ့အတွက်ကြောင့် volunteer နေနဲ့တို့ကပြန်လာဖို့ဆိုပုံစံရှိရမယ်။နောက်စီရင်လုပ်ရမယ်အစီအစဉ်ဆောင်ရတာရှိမှာပါခင်ဗျာ။အဲ့ဒါကြီးကြံ့ကြာတာဖြစ်ပါလိမ့်မယ်။ဟိုရင်းပြတ်သွားတာလည်းမဟုတ်ဘူးပြတ်သွားတာလည်းမဟုတ်ဘူး
။မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်မောင်တော်မျိုးနယ်တွေကငခုရနဲ့တောင်ပြိုလက်ဝဲတို့ကပြန်လည်လက်ခံရေးစခန်းတွေမှာစောက်ပြန်လက်ခံဖို့ရှိနေတာပါ။ဒီကနေ့ဇန်နဝါရီ23ရက်နေ့ကစလို့တည်င်းတစ်ဖက်ကိုလူ1500စီစစ်လက်ခံဖို့မြန်မာအစိုးရကသဘောတူထားတာဖြစ်ပြီးငခုရနဲ့တောင်ပြိုလက်ဝဲတို့မှာရှိတဲ့စခန်းတွေမှာအသင့်ပြင်ထားပြီးမယ်လဲဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေတိရောက်မှရောက်မလာသေးပါဘူးဒီအခြေအနေနဲ့ပတ်သက်လို့တောင်ပြိုလက်ဝဲကလူမှုဝန်ထမ်းကေဇေးဦးနဲ့ပြန်လည်နေရာချထားရေးဌာနကညွှန်ကြားရေးမှူးဦးတောင်းရွှေကအခုလိုပြောပြပါတယ
်ဒီနေ့တော့မရှိသေးပါဘူးကတို့အလားတူကျွန်တော်တို့ထောက်ပံ့ဖို့ပဲအရှင်လေးတည်ဆင်းထားတာပါမယ်။ဒါကျွန်တော်တို့ကတော့ဒီဘက်မှာတော့တနားဆိုင်ရဲ့ဖွဲ့စည်းအားလုံးတော့ရှင်လေးဖြစ်နေပါသေးတယ်။အကုန်လုံးရှင်လေးဖြစ်တယ်လေ။ကျွန်တော်တို့ကတော့အကုန်လုံးနိုင်ပါတယ်
။ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ပေါ်ခုလောက်တမက်ကနေလူခွင့်ရေးအဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောနေကြတာပါ။နိုင်ငံတကာလူခွင့်ရေးလေးလာဆောင်ကြည့်ရေးအဖွဲ့ Human Rights Watch ကတော့ဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့လိုက်တဲ့အစီအစဉ်ဟာဒုက္ခသည်တွေအတွက်လုံခြုံမှုမရှိတဲ့အတွက်နှစ်ဖက်သဘောတူဆိုင်းငံ့ဖို့တိုက်တွန်းခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေကိုမောင်းထုတ်ခဲ့တဲ့စစ်တပ်ကစောင့်ကြပ်မဲ့ဒုက္ခသည်စခန်းတွေကိုပြန်မပို့သင့်တဲ့အတွက်အစီအစဉ်ကိုဆန်းငံ့ထားဖို့လိုကြောင်းလည်း HRW ကတိုက်တွန်းခဲ့ပါသေးတယ်။ Amnesty International အဖွဲ့ကလည်းအစီအစဉ်ဆန်းငံ့လိုက်တဲ့အပေါ်ကြိုးဆိုလိုက်ပြီးဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းတွေကိုအရင်ဖြေရှင်းဖို့လိုအပ်ကြောင်းပြောဆိုခဲ့ပါသေးတယ်။